နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဂျွန်လ5ရက်နေ့ကနေ9ရက်နေ့အထိ5ရက်ကြာကနေဒါချစ်ကြည်ရေးခီးစဉ်အပြီးမှာတော့ဒေတာစံတော်ချိန်မနေ့ညနေပိုင်းကတိုရန်တိုမြို့ကနေဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာသွားပါပြီ။တော်ဆန်းစုကြည်ရဲ့ပထမဆုံးအကြိမ်ဆွီဒင်နိုင်ငံချစ်ကြည်ရေးခီးစဉ်ကြောင့်နှစ်နိုင်ငံဆက်ဆံရေးပုံမှုခိုင်မာလာစေဖို့ဆွီဒင်ရောက်မြန်မာအတိုင်းဝိုင်းကလည်းမျှော်လင့်နေကြတာပါ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ဆွီဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဝင်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ပထမဆုံးချိန်လာရောက်တဲ့ဒေါင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးပုံမှုကောင်းမွန်လာစေဖို့နဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအပိုင်းမှာဆွီဒင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့နှစ်နိုင်ငံခေါင်းဆောင်တွေဆွေးနွေးဖို့ရှိမယ်လို့မြန်မာနဲ့တိုင်းဒေသအတိုင်းဝိုင်းဥဆောင်သူတွေကသုံးသပ်နေကြပါတယ်အထူးသဖြင့်ဆွီဒင်ဟာအစောကြီးကတည်းကဒီမိုကရေစီထွန်းကားခဲ့တဲ့နိုင်ငံတစ်နိုင်ငံအနေနဲ့မြန်မာဒီမိုကရေစီရေလှုပ်ရှားမှုကိုတံပိုးထားတဲ့အတွက်လည်းအခုလိုဒေါအောင်ဆန်းစုကြည်ကိုဖိတ်ခေါ်တယ်လို့မြင်ကြောင်းဆွီဒင်ရောက်မြန်မာအရေးဥဆောင်လှုပ်ရှားနေတဲ့ကိုထိန်ဝင်းကပြောပါတယ
်ဆွီဒင်နိုင်ငံဟာဒီမိုကရေစီနဲ့ပတ်သက်အမှန်တမ်းမှရှေ့ကျတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်အဲကြတော့ရှေ့ကျတဲ့နိုင်ငံတစ်နိုင်ငံဖြစ်ပေမဲ့လည်းမြန်မာပြည်မှာကဆစ်ဆိုးကဖြစ်မှာတော်တော်လေးနှစ်ပေါင်းများစွာကြာခဲ့တယ်အဲကြာခဲ့တဲ့တိုင်းတာတော့မှဒေါအောင်ဆန်းစုကြည်ရဲ့ဒီမိုကရေစီရေအတွက်အင်တိုင်းအားတိုင်းနဲ့ဘယ်လိုအနေထားနဲ့ဖြစ်ဖြစ်သူကရုံးကလှုပ်ရှားခဲ့တယ်။အဲဒီပုံမှာလည်းသူတို့ကအရန်မြတ်တနိုးတံမိုးထားလေးစားတဲ့အနေနဲ့သူတို့ဒေါအောင်ဆန်းစုကြည်စီစီကနေသူတို့ပြည်ကျင်တာလေးတွေမင်းကျင်တာလေးရှိပါလိမ့်မယ်။အဲ့အတွက်လည်းခိတ်ကြားတာလည်းပါပါတယ်လို့ကျွန်တော်တို့ယူဆတယ်
ဒါအပြင်ခီးစဉ်အတွင်းဆွီဒင်နိုင်ငံရဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းတွေအပြင်ဆက်မှုဖွံ့ဖြိုးတိုးတက်မှုအပိုင်းတွေကိုပါဒေါအောင်ဆန်းစုကြည်အနေနဲ့လေ့လာဖို့ရှိမယ်လို့ယူဆမိကြောင်းသူကအခုလိုဆိုပါတယ်
ကျွန်တော်ထင်ပါတယ်ဒီဆွီဒင်မှာကတော်တော်များများကဒီဟာဆက်မှုထွန်းကားတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်ဒီမှာလေးရင်လေးဆက်ပစ္စည်းတွေနောက်ပြီးဆေးရောပစ္စည်းတွေတော်တော်များများဖြစ်တယ်တော်တော်များများထုတ်နိုင်တယ်လူ့အခွင့်အရေးကိုလည်းတော်တော်လေးစားတဲ့နိုင်ငံဖြစ်တော့ဒီကနေဒီအဲ့ရနေသူလိုချင်တဲ့အချက်လက်တော်တော်များများသူလေ့လာသွားမယ့်အနေအထားရှိတယ်လို့ကျွန်တော်ကတော့ယူဆတယ်
ဟုတ်ကဲ့အဲ့တော့ဒီနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအပိုင်းမှာဒီဆွီဒင်ရဲ့ကူညီပံ့ပိုးတဲ့အခမ်းအနားလည်းပါဝင်နိုင်နေဆိုတော့လက်ရှိဆွီဒင်ရဲ့ထောက်ပံ့မှုတွေကိုဘယ်လိုတွေ့ရလဲရှင
်ဆွီဒင်ရဲ့ထောက်ပံ့မှုအတော်အသင့်တော့ရှိတယ်ဒါပေမဲ့အားရကြည်နဲ့လောက်အောင်တော့မရှိသေးဘူးလို့ပဲပြောရမှာပေါ့နော်ဆွီဒင်နိုင်ငံအနေနဲ့မြန်မာနိုင်ငံပေါ်မှာထောက်ပံ့မှုတွေကဒီတက်မကထောက်ပံ့နိုင်တော့ပိုကောင်းမယ်လို့ကျွန်တော်ကတော့ပြောချင်တာပါလေနော်
ဆွီဒင်ရောက်မြန်မာအတိုင်းဝိုင်းနေနဲ့အခြားတိုင်းသားအင်အားစုတွေနဲ့အတူဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံဖို့ရှိကြောင်းကိုထိန်ဝင်းကပြောပါတယ
်ဒေါအောင်ဆန်းစုကြည်ဒီဆွီဒင်နိုင်ငံရောက်တဲ့ကံမှာကျွန်တော်တို့တိုက်တိုက်ဝင်ဝင်ကြိုဆိုလို့ရှိတယ်လို့တော့ကျွန်တော်သိထားပါတယ်ခင်ဗျာကျွန်တော်တို့မြန်မာပြည်သားတော်တော်များများကမြန်မာတိုင်းသားအများစုကဒေါအောင်ဆန်းစုကြည်နဲ့တွေ့ဖို့ကျွန်တော်တို့အချိန်တစ်ချိန်ရထားပါတယ်ပေါ့နော်အဲ့ကြရင်တော့ကျွန်တော်တို့ဒီအမေစုရဲ့အမိန်ခွန်းတွေနားထောင်မှုရှိတယ်ဒီကနေ့ဟိုမေးချင်တဲ့ဟာလေးတွေမေးဖို့တော့ရှိရပါတော့
ခီးစဉ်အတွင်းဂျွန်လ13ရက်နေ့မှာဒေါအောင်ဆန်းစုကြည်ဟာဆွီဒင်လွှတ်တော်မှာမေကွန်းပြောကြားဖို့ရှိကြောင်းလွှတ်တော်ကသတင်းထုတ်ပြန်ထားပေမဲ့ခီးစဉ်အသေးစိတ်ကိုတော့မသိရသေးပါဘူးရိုဟင်ဂျာအဖွဲ့အစည်းတချို့ကတော့ဒေါအောင်ဆန်းစုကြည်ဆွီဒင်လွှတ်တော်ကိုလာရောက်လည်ပတ်မဲ့အချိန်မှာဆန္ဒပြမဲ့အစည်းအဝေးတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဆွီဒင်နိုင်ငံကနေဒေါအောင်ဆန်းစုကြည်ကိုအကြမ်းမဖက်ဒီမိုကရေစီတိုက်ပွဲဝင်မှုတွေလူ့ခွင့်ရေးလှုပ်ရှားမှုတွေအတွက်2005ခုနှစ်ကအိုလော့ပမ်စုချီးမြှင့်ခဲ့ပါတယ်ရှင်